ရခိုင်ပြည်နယ်ပြည်ပခအကြောင်းတင်ပြမှုကြောင့်နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီပေါက်ကြမှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာတင်တော်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့တင်ပကရန်ကုန်တရားရုံးတရုံးကနေအာမခံပေးဖို့ညှင်းပယ်လိုက်ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတရားရုံးမှာစစ်ဆေးဦးမှာဖြစ်ပါတယ်။သူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့ဓမ္မမှုဖမ်းဆီးခံရတဲ့အကြောင်းချက်တွေကိုထုတ်ပြန်ပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမကြာသေးခင်ကတောင်းဆိုခဲ့သလိုနယူးယောက်ကိုလံဘီယာတက်ကတိုရဲ့တရင်မီဒီယာကောလိပ်ကကျောင်းသားတွေကလည်းသူတို့လွတ်မြောက်ရေးအတွက်နဲ့ပြီးတော့သူတို့အတွက်စောင့်တွေစုဆောင်းကပေးပို့မဲ့အမှားစကားတွေကိုလည်းစုဆောင်းရရှိပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာစာဖတ်ဝါသနာပါသူတွေဖြစ်တယ်လို့ဆိုပါတယ်။နယူးယောက်မှာအခြေစိုက်တဲ့တရင်သမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကသူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့ထပ်မံတောင်းဆိုပါတယ်။အလားတူပူလီဇာစုရှင်90တို့ကလည်းတရင်သမားတွေဖမ်းဆီးမှုပြုလုပ်တဲ့ဟာတရင်မီဒီယာလွတ်လပ်ခွင့်ကိုတိုက်ခိုက်တာဖြစ်ကြောင်းနဲ့တရင်သမားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။